This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘီတို့ကနေကင်ဝေးပြီးဘေးကင်းလုံးချုံကျမ်းမာကြပါစေလို့ဗီဒီယိုအယူကြည့်ဖွဲ့သားများကစွတ်တော်မြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မေလ4ရက်နေ့ရေဒီယိုအယူကြည့်ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူကြည့်ရဲ့စီရီသတင်းကောက်နှုတ်ချက်ကိုနွေဦးမိုးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်အစုလိုက်အပြုံလိုက်တပ်ဖြတ်မှုများပါအဝင်စိတ်ရာဇဝတ်မှုများကိုစစ်တပ်နဲ့ပူးပေါင်းကျွလွန်ခဲ့တယ်လို့ပြူကောင်းဆောင် Trust ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်ပဲခူးတိုင်းညောင်လေးပင်မြို့နယ်မှာစစ်ကောင်စီနဲ့ပူးပေါင်းပြီးအစုလိုက်အပြုံလိုက်တပ်ဖြတ်မှုများပါအဝင်စိတ်ရာဇဝတ်မှုများကျွလွန်ခဲ့တယ်လို့ဖန်ဆီးခံထားရတဲ့ညောင်လေးပင်ပြူကောင်းဆောင်လှိုင်ဘေးကထွက်ဆိုထားပါတယ်ပြူကောင်းဆောင်ရဲ့ထွက်ဆိုချက်ဗီဒီယိုကိုတောင်ပိုင်းစစ်ဒေသအမှတ် 29 စစ်ပြူဟာအမှတ်နဲ့စစ်ဒေသခွဲကမေလ2ရက်နေ့မှာထုတ်ပြန်လိုက်တာပါ2023ခုနှစ်မှာ2025ခုနှစ်ဖေဖော်ဝါရီလအတွင်းခမရ23ခလရ51ခမရ54တရင်အပြင်ခမရ34ခလရ393ခလရ443ခမရ8တရင်တို့ကလည်းညောင်လေးပင်မြို့နယ်အတွင်းကဒေသခံများကိုတပ်ဖြတ်ရမှာပါဝင်ခဲ့တယ်လို့၎င်းကဆိုပါတယ်ထို့အပြင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုများတွင်ခမရ23တည့်ရင်မှပုံမှုနေလင်းဘူကြီးကျော်စွာလင်းဘူကြီးစော်မျိုးထုတ်အပြင်ခလရ9ခုတည့်ရင်မှဘူကြီးချစ်ကိုဝင်းတို့ကအဓိကကျွလွန်ခဲ့ကခလရ51တည့်ရင်ကဘူကြီးတအူးနဲ့ခမရ54တည့်ရင်ကဒုတည့်ရင်မှုတအူးတို့ကလည်းပြည်သူများကိုတပ်ဖြတ်ရန်နဲ့အလောင်းဖြောက်ဖြက်ရန်ခိုင်းစေခဲ့တယ်လို့သိရပါတယ်ပြည်သူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ရမှာတကြိမ်လင်းပြည်သူ9ဦးမှ9ဦးအထိပါဝင်ပြီးတနက်ဖြစ်ပြတ်တက်ခြင်းမီးရှို့တပ်ဖြတ်ခြင်းလယ်လှီးတပ်ဖြတ်ခြင်းများပါကျွလွန်ခဲ့တယ်လို့၎င်းကထွက်ဆိုထားပါတယ်ထို့အပြင်ညောင်လေးပင်မြို့နယ်အတွင်း၎င်းတို့ရောက်ရှိခဲ့တဲ့နေရာတိုင်းမှာကိုကျိုးစည်းဝါအတွက်ပြည်သူတွေကိုဖမ်းဆီးငွေညှစ်တာတွေလုပ်ဆောင်ခဲ့ကအမျိုးသမီးများကိုငွေပေးပျော်ပါခဲ့ကြပြီးစစ်မှုထမ်းအတွက်ပေါ်တာ၈ကြိမ်ဆွဲပေးခဲ့ပြီးအမျိုးသား38ဦးထိရရှိခဲ့တယ်လို့သိရပါတယ်။ပြည်သူတွေအပေါ်ကျွန်တော်အပြစ်တွေအများကြီးကျွလွန်ခဲ့ပါတယ်။အဲ့ဒီအတွက်ကိုကျွန်တော်အခုအချိန်မှာနောင်တရမိပါတယ်။နောင်တရမိတဲ့အတွက်လည်းပြည်သူတွေကပေးတဲ့ပြစ်ဒဏ်ကိုရဲရဲဝံ့ဝံ့ခံယူပါမယ်လို့ပြူကောင်းဆောင်လှိုင်မင်းကဝန်ခံပြောဆိုခဲ့ပါတယ်။ပြူကောင်းဆောင်လှိုင်မင်းနဲ့ပြူအဖွဲ့ဝင်များဖြစ်ကြတဲ့မဲကြီးမဲမော်ဦးကျော်ကျော်ဦးတိတ်ထိတဲ့လှိုင်မင်းရဲ့ဇနီးဖြစ်သူမာယမင်းတို့ကိုမုံပြည်နယ်ကြိုက်ထုံမြို့နယ်ကေမွန်းချောင်းရွာကြိုက်တီးဦးတောင်ကျင်ရှိကရက်ချောင်းရေတကောမှာရေကစားနေစဉ် PDF တပ်ဖွဲ့တွေကတွားရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ပမော်တိုက်ပွဲတွင်ပါဝင်နေတဲ့ AA တပ်ဖွဲ့ဝင်များအားဗိုလ်ချုပ်ထွန်းမြတ်နိုင်မှဗီဒီယိုခေါ်ဖြင့်အားပေးစကားပြောကြားဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။လာမည့်ရက်ပိုင်းအတွင်းအောင်ပန်းစင်တော်မြို့ပမော်တိုက်ပွဲတွင်ပါဝင်တိုက်ခတ်နေသောအာရကန်တပ်တော် AA တပ်ဖွဲ့ဝင်များအားစစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကဗီဒီယိုကောမတ်စစ်ရဲဘော်စွာအားပေးစကားများပြောကြားခဲ့ကြောင်းကချင် official page မှာဖော်ပြထားပါတယ်။ဗိုလ်ချုပ်ထွန်းမြတ်နိုင်က၎င်း၏တပ်ဖွဲ့ဝင်များအားပမော်မြို့ကိုသိမ်းပိုက်နိုင်ရေးအတွက်ရဲရဲဝံ့ဝံ့တိုက်ခတ်ရင်ရန်သူအားမညာမတာဖြစ်ရင်ဆိုင်ရန်တိုက်တွန်းခဲ့ပါတယ်ဗမော်မြို့ကြီးကိုတိမ့်ပိုက်ပြီးကချင်ပြည်သူများအထွတ်လက်ဆောင်အဖြစ်ပေးအပ်ရန်စစ်တီတော်များအစွမ်းကုန်စ조사ကြပါဟု၎င်းကပြောကြားခဲ့ပါတယ်ထို့ပြင်ကချင်ပြည်သူများနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့သည်ရခိုင်နှင့် AA အထွတ်ထာဝရအကောင်ဆုံးမဟာမိတ်ဖြစ်ကြောင်းအလေးပေးပြောကြားခဲ့ပါတယ်ကချင်ပြည်သူများထံကျေးဇူးဆက်ရန်ယခုအချိန်သည်အကောင်ဆုံးအခွင့်အရေးဖြစ်သည်လို့ဆိုထားပါတယ်ခင်ဗျာ မြေမှုမျိုးကရွှေဆိုင်ဓမြတိုက်ခဲ့တဲ့အဖွဲ့ကိုနယ်မြေခံပကဖများပူပေါင်းဖမ်းဆီးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စကိုင်းတိုင်းမြေမှုမျိုးကရွှေဆိုင်ကိုဓမြတိုက်ပြီးပြန်လာတဲ့ဓမြအဖွဲ့ကိုနယ်မြေခံပကဖတွေကပူပေါင်းဖမ်းဆီးနိုင်ခဲ့တယ်လို့ဗျူဟာအမှတ်64စစ်ဒေသ1ကထုတ်ပြန်ထားပါတယ်။မေလ1ရက်နေ့မနက်10:00ဝန်းကျင်မှာရွှေဆိုင်ကိုဓမြတိုက်ပြီးအေယာဝတီမြစ်ကြောင်အတိုင်းပြန်လာတဲ့ဓမြအဖွဲ့ကိုပြည်သူတို့တရင်ပေးမှုကြောင့်မြေမှုမျိုးနေမြေတက်ပကဖနဲ့ငဆုံမြို့ပကဖတို့ကပူပေါင်းဖန်းစီနိုင်ခဲ့တယ်လို့သိရပါတယ်။၎င်းဓမြအဖွဲ့နဲ့အတူတိုက်ရပါရွှေထည်ပစ္စည်းများကာလတိုင်ချင်းကြက်ငွေသိန်း 26,000 ခန့်ကိုသိမ်းဆည်းရမိခဲ့ရာရွှေဆိုင်ပိုင်ရှင်ထံပြန်လည်အံ့နယ်ခဲ့ပြီးတရခန့်များကိုမြေမှုမြို့နယ်ပလပ်ဖအဖွဲ့ထံကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပါတယ်။ဖန်စီရမိခဲ့တဲ့တရခံများမှာရုံလေးခေါ်ပြည့်ဖြိုး19နှစ်လင်းယုံခေါ်အောင်စိုးမိုး20နှစ်ဂန္ဓာရခေါ်သဲမောင်20နှစ်နဲ့မိုးကျိုးခေါ်အောင်စိုးမိုး29နှစ်တို့ဖြစ်ကြတယ်လို့ဗျူဟာ64ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ပင်လောင်းမြို့နယ်ကကျေးရွာတွေကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီနဲ့ PNA ပြည်သူ့စစ်တို့ကလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်ဘလူးချောင်းအရှိတ်ပတ်ချံကျေးရွာတွေကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီနဲ့ PNA ပြည်သူ့စစ်ကလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အင်းလေးဒေသလူ့အခွင့်အရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မေလ2ရက်နေ့နေ့လယ်12:00ဝန်းကျင်မှာမိုးလွယ်2:00ခွဲဝန်းကျင်ခန့်အထိနန်းတုတ်ကျေးရွာကိုလက်နက်ကြီးနှလုံးကုန်းတာခေါ်မဆုတ်ခုံကျေးရွာကိုလက်နက်ကြီးကုန်းလုံးဖြင့်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တိုက်ခတ်မှုတွင်နန်းတုတ်ကျေးရွာခမ်းမဆောင်တဲ့ကုန်းတာရွာကပြည်သူပိုင်နေအိမ်တလုံးထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။ထို့ပြင်ပြီးခဲ့တဲ့ဧပြီလ5ရက်နဲ့6ရက်ကလည်းရောင်ရွှေမြို့နယ်ဖျားတောင်ကျေးရွာအတွင်းကိုစစ်ကောင်စီနဲ့လက်အောက်ခံ PNA PNO ပြည်သူ့စစ်အဖွဲ့ကဒရုန်းများဖြင့်စစ်တိုက်လာရောက်ပုံကျဲချတိုက်ခတ်ခဲ့ရာနေအိမ်လေးလုံးထိမှန်ပျက်စီးခဲ့ရပါသေးတယ်ခင်ဗျာ။ကော့ကရိတ်နဲ့ကြုံတွုံအနီးကတိုက်ပွဲအတွင်း MLA ရဲဘော်5ဦးကြာဆုံးခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကြုံတွုံမြို့နယ်ကော့ကရိတ်မြို့အနီးကတိုက်ပွဲတွေမှာရဲဘော်5ဦးကြာဆုံးခဲ့တယ်လို့မွန်ပြည်လွတ်မြောက်ရေးတပ်တော် MLA ထံကသိရပါဗျ။ဧပြီလ25ရက်မှာအသက်28နှစ်အရွယ်ရဲဘော်အောင်မျိုးဦး21နှစ်အရွယ်ရဲဘော်မျိုးဝင်းအောင်နဲ့28နှစ်အရွယ်ရဲဘော်ငိမ့်တန်းတို့3ဦးဟာစစ်ကောင်စီနဲ့ရွရွချွတ်ချွတ်တိုက်ပွဲဝင်ရင်းမြင့်မြတ်စွာကြာဆုံးခဲ့ရတယ်လို့ဆိုပါတယ်။အလားတူဧပြီလ16ရက်မှာတက်ခွဲမှုထွန်းထွန်းဝင်းနဲ့ဧပြီလ30ရက်နေ့မှာရဲဘော်တူရအောင်တို့နှစ်ဦးထပ်မံကြဆုံးခဲ့ရပြီးဒဏ်ရာရခဲ့သူတချို့လည်းရှိခဲ့တယ်လို့သိရပါဗျ။ကြဆုံးရဲဘော်တွေရဲ့ဇာပနအခမ်းအနားကိုရှေ့တန်းစစ်မြေပြင်တနေရာမှာဘာသာရေးထုံးတမ်းအစဉ်လာများအရတပ်ပြောက်စွန့်ကက်လူချင်းရေဆက်ချအမျှဝေခြင်းအမိတ်ပြန်တန်းထုတ်ပြန်ခြင်းတနက်ပစ်ဖောက်ဂုံပြုတ်ခြင်းများပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဧပြီလ13ရက်နေ့ကစတင်က KNLA ပူပေါင်းတပ်ဖွဲ့တွေကကြုံတိုးကော့ဝါလဲနွားချံကုန်လေးတိုင်ငါးတိုင်ရေခွဲတောင်ရှိစစ်ကောင်စီနဲ့ DKBA တပ်စခန်းတွေကိုတိုက်ခတ်ခဲ့ရမှာတိုက်ပွဲစတင်ဖြစ်ပွားခဲ့ကဒီနေ့အထိတိုက်ပွဲဆက်လက်ဖြစ်ပွားနေဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ။မတရားမျိုးနယ်မှာစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရာအမျိုးသမီးတဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မန္တလေးတိုင်းမတရားမျိုးနယ်အနောက်ပတ်ချံရွာတန်းရှိကျေးရွာကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရာအမျိုးသမီးတဦးသေဆုံးခဲ့တယ်လို့ပြည်ဦးလင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ထံမှသိရပါဗျ။မေလ3ရက်နေ့ညနေ 3:19 မိနစ်အချိန်မှာရွာတန်းရှိစာတင်ကြောင်းအတွင်းကိုတရက်ဦးလေတပ်မှတက်လာတဲ့ KHW Jet Fighter တစ်စီးဖြင့်ဘုံကျဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခတ်မှုအတွင်းအမျိုးသမီးတဦးသေဆုံးခဲ့ကလေဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒွားသုံးကောင်သေဆုံးခဲ့ပြီးစာတင်ကြောင်းဆောင်လည်းပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းကောက်တုတ်ချက်တွေကိုတော့ Radio NUG သတင်းထောက်မင်းစစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
။Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ Radio UNG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်တော်လိုင်းအင်အားစုများအားလုံးနှင့်ပူးပေါင်းလက်တွဲ၍လွတ်လပ်သည့်သတင်းမီဒီယာများသတင်းရယူပိုင်ခွင့်ပုံမအားကောင်းစေရေးပြည်သူလူထု၏သတင်းသိပိုင်ခွင့်ပုံမတိုးပွားစေရေးဆက်လက်ကြိုးပမ်းအားထုတ်သွားမည်ဖြစ်ကြောင်း NUG ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ထုတ်ပြန်ကြေညာထားပြီးဖြစ်သည့်စာနယ်ဇင်းလွတ်လပ်ခွင့်နှင့်သတင်းမီဒီယာဆိုင်ရာသဘောထားယက်တီချက်များအတိုင်းဆက်လက်ယက်တီလျက်တော်လိုင်းအင်အားစုများအားလုံးနှင့်ပူးပေါင်းလက်တွဲ၍လွတ်လပ်သည့်သတင်းမီဒီယာများ တရင်ရယူပိုင်ခွင့်ပုံမအားကောင်းစေရေးပြည်သူလူထုဤတရင်တိပိုင်ခွင့်ပုံမတိုးပွားစေရေးဆက်လက်ကြိုးပမ်းအားထုတ်သွားမည်ဖြစ်ကြောင်းမေလ3ရက်နေ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့တွင်အမျိုးသားညီညွတ်ရေးအစိုးရမှထုတ်ပြန်ကြေညာပါတယ်မြန်မာနိုင်ငံတွင်စစ်အာဏာသိမ်းရန်ကြိုးစားမှုဖြစ်စဉ်အဆုံးသတ်ပြီးပြည်သူလူထုတရက်လုံးလိုလားသောဖက်ဒရယ်ဒီမိုကရေစီပန်းနိုင်သို့ရောက်ရှိရေးအတွက်ကြိုးစားနေကြသည့်ခေတ်ပြောင်းစနစ်ပြောင်းတော်လှန်ရေးတွင်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်နှင့်စာနယ်ဇင်းလွတ်လပ်ခွင့်သည်လည်းအထူးပင်အရေးကြီးသည့်အခန်းကဏ္ဍတစ်ရပ်အဖြစ်ပါဝင်နေကြောင်းမှန်ကန်သောသတင်းအချက်အလက်များကိုဖုံးကွယ်လိမ်ညာလိုသည့်အကြမ်းဖက်စစ်တပ်သည်သတင်းမီဒီယာများကိုကန့်သတ်ပိတ်ပင်ခြင်းသတင်းသမားများကိုမတရားဖမ်းဆီးနှိပ်စက်ခြင်းတပ်ဖြတ်ခြင်းများကိုနေ့စဉ်ရက်ဆက်ကျူးလွန်လျက်ရှိကြောင်းကြေညာချက်မှဖော်ပြထားပါသည်။သတင်းချက်လက်များအရ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှစတင်၍ယနေ့အချိန်ထိသတင်းသမား9ဦးတပ်ဖြတ်ခံခဲ့ရကနောက်ထပ်အယောက်200ထက်မနည်းမတရားဖမ်းဆီးထိန်းသိမ်းခံခဲ့ကြရပြီးအဆိုပါဖမ်းဆီးထိန်းသိမ်းခံကြရသူများထဲမှ40ဦးသည်ယခုအချိန်ထိမတရားဖမ်းဆီးထိန်းသိမ်းခံနေကြရဆဲဖြစ်သည့်အပြင်ပြည်တွင်း၌သတင်းရယူလျက်ရှိကြသောသတင်းမီဒီယာသမားများအားလုံးသည်လည်းအသက်အန္တရာယ်ချိန်ချောက်မှုများနှင့်ရင်ဆိုင်နေရသလိုပြည်ပသို့ပြောင်းရွှေ့ရန်တွန်းအားပေးခံနေကြရသည့်အခြေအနေဖြင့်လည်းရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။သတင်းမီဒီယာများနှင့်သတင်းသမားများအပေါ်အကြမ်းဖက်စစ်အုပ်စု၏မတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခြင်းချိန်ချောက်ဟန်တာခြင်းစသည့်စာနယ်ဇင်းလွတ်လပ်ခွင့်ကိုကန့်သတ်ချုပ်ချယ်ပိတ်ပင်တားဆီးမှုမှန်သမျှကိုမြို့သားညီညွတ်ရေးအစိုးရအနေဖြင့်အပြင်းထန်ကန့်ကွက်ရှုတ်ချကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်အမေရိကန်နိုင်ငံသားရေးဌာနအရှိတောင်အာရှနှင့်အာဆီယံရေးရာ Deputy Assistant Secretary ဖြစ်သူ Mr. Andrew R. Harrop နှင့် CRPH ဥက္ကဋ္ဌတွေ့ဆုံခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဧပြီလ29ရက်နေ့တွင်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့်သည်အမေရိကန်နိုင်ငံသားရေးဌာနတွင်အရှိတောင်အာရှနှင့်အာဆီယံရေးရာ Deputy Assistant Secretary ဖြစ်သူ Mr. Andrew R. Harrop နှင့်တွေ့ဆုံခဲ့ကြောင်းCRPH မှသတင်းထုတ်ပြန်ထားပါတယ်တွေ့ဆုံမှုတွင် CRPH ၏နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဒေါ်မြတ်တီတာထွန်းလဲတက်ရောက်ခဲ့တယ်လို့သိရပါတယ်တွေ့ဆုံမှုအတွင်း Deputy Assistant Secretary ကမြန်မာနိုင်ငံတွင်မကြာသေးမီကဖြစ်ပွားခဲ့သောငလင်လှုပ်ခတ်မှုကြောင့်ထိခိုက်ခဲ့ရသည့်မြန်မာပြည်သူများအတွက်ဝန်ထမ်းကြောင်းပြောကြားပြီးရင်ထိခိုက်ခံခဲ့ရသည့်ပြည်သူများထံလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများပေးအပ်ရန်ကြေညာခဲ့ပါသည်။ထို့အပြင်မြန်မာဒီမိုကရေစီရေးကြိုးပမ်းမှုတွင်မြန်မာပြည်သူတို့၏ကြံ့ခိုင်မှုနှင့်စွန့်လွတ်အနစ်နာခံမှုများအတွက်လေးစားကြောင်းပြောကြားခဲ့ပါသည်။ CRPH ဥက္ကဋ္ဌဦးဆောင်သောကိုယ်စားလှယ်အဖွဲ့သည်လက်တလောနိုင်ငံရေးအခြေအနေများတော်လှန်ရေးအင်အားစုများ၏နယ်မြေထိန်းချုပ်မှုကိန်းဂဏန်းများကိုရှင်းလင်းပြောကြားခဲ့ပြီးစစ်တပ်၏အထူးအယောင်ရွေးကောက်ပွဲနှင့်ပတ်သက်၍သဘောထားအမြင်များကိုလည်းပြောကြားခဲ့သည့်အပြင်အမေရိကန်ပြည်ထောင်စုအားလေရင်စီးဒဏ်ခတ်ပိတ်ဆို့မှုအပါအဝင်စစ်တပ်အပေါ်ဒဏ်ခတ်ပိတ်ဆို့မှုများပုံမိုတိုးမြင့်ဆောင်ရွက်ရန်တိုက်တွန်းခဲ့ပြီးမြန်မာနိုင်ငံတွင်အားလုံးပါဝင်သော Federal Democracy စနစ်ကိုတည်ဆောက်သွားနိုင်ရန်ဆက်လက်ပံ့ပိုးကူညီပေးရန်လည်းတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါသည်သို့တွေ့ဆုံမှုသည်မြန်မာနိုင်ငံ၏လက်ရှိအခြေအနေနှင့်ပတ်သက်၍အပြုသဘောဆောင်သောအမြင်များကိုဖလှယ်နိုင်ခဲ့သည့်တွေ့ဆုံမှုတစ်ရက်ဖြစ်ပြီးမြန်မာပြည်သူများနှင့်နိုင်ငံတကာကဆက်လက်ရည်တည်ပေးနိုင်ရေးအတွက်နည်းလမ်းများကိုဆွေးနွေးဖလှယ်နိုင်ခဲ့ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာဆက်လက်ပြီးနေပြည်တော်ငလင်တန်နှင့်စစ်ရေးဖိအားကြောင့်အုပ်ချုပ်ရေးရန်နေရာပြိုလဲရနိုင်ပြီးနေပြည်တော်ဟာပြတ်သုံးချင်းနှုတ်ခမ်းဝါသို့ရောက်ရှိနေတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီသည်စစ်ရေးအုပ်ချုပ်ရေးအကြက်အတင်းများကြောင့်နေပြည်တော်ဟာပြတ်သုံးချင်းနှုတ်ခမ်းဝါသို့ရောက်ရှိနေပြီးတိုင်းရင်းသားနှင့်ပြည်သူ့ကာကွယ်ရေးအဖွဲ့များက၎င်းတို့၏စစ်စင်ရေးများကိုအချိန်မြင့်ရန်အချိန်ကျရောက်နေပြီဟု PDF Insight ကသုံးသပ်ထားပါသည်။စကိုင်းငလင်ကြောင့်နေပြည်တော်ရှိစစ်ကောင်စီ၏အုပ်ချုပ်ရေးနှင့်စစ်ရေးအဆောက်အအုံများပြိုကျပျက်စီးခဲ့ပြီးအုပ်ချုပ်မှုယိုယွင်းလျက်ရှိသလို PDF နှင့်တော်လှန်ရေးအဖွဲ့များကနေပြည်တော်ပတ်ဝန်းကျင်တွင်စစ်ရေးဖိအားများတိုးမြင့်လာပြီး2024ဧပြီလတွင်စစ်ရုံးချုပ်နှင့်လေတပ်စခန်းများကိုဒရုန်းဖြင့်တိုက်ခိုက်နိုင်ခဲ့ပါသည်။တနိုင်ငံလုံးအတိုင်းအတာတွင်စစ်ကောင်စီသည်ကချင်ချင်းရှမ်းမြောက်စကိုင်းဒေသများတွင်နေမြေအများစုလက်လွတ်ထားရပြီးမန္တလေးပဲခူးနှင့် AR တိုင်းများတွင်လည်းတိုက်ပွဲများပြင်းထန်လျက်ရှိပြီးငလင်တန်ကြောင့်စစ်ကောင်စီ၏လေကြောင်းနှင့်ထောက်ပို့စွမ်းရည်ထိခိုက်နှောင့်နှေးကအုပ်ချုပ်ရေးရန်နေရာပုံမအားနည်းလာနေတယ်လို့ဆိုထားပါတယ်ခင်ဗျာဆက်လက်ပြီး ရခိုင်ပြည်အတွက်ကျန်းမာရေးဝန်ထမ်းတင်နန်းသားများအေးအေးခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။အာရခပြည်သူတော်လှန်ရေးအစိုးရ ULAAAD ရခိုင်ပြည်အတွင်းကျန်းမာရေးဝန်ထမ်းများလိုအပ်ချက်ဖြည့်ဆည်းရန်ကျန်းမာရေးဝန်ထမ်းကြီးကြပ်နှင့်တင်နန်းသားများအတွက်ရှောက်လွှာခေါ်ယူနေကြောင်းရခိုင်သတင်းဌာနများဖော်ပြချက်အရသိရပါသည်။ဧပြီ25ရက်စွဲဖြင့် Vita 1စစ်ဒေသတွင်စာထုတ်ပြန်ခဲ့ပြီးရှောက်လွှာများကိုမေလ15ရက်နောက်ဆုံးထားလက်ခံမည်ဖြစ်တယ်လို့သိရပါသည်။လျှောက်ထားနိုင်သူများသည်အထက်တန်းပညာပြီးဆုံးထားသူများဆယ်ကျော်သက်မှအသက်30အောက်လူငယ်များဖြစ်ရမှာဖြစ်ပြီးလျှောက်လွှာတွင်နိုင်ငံသားမှတ်ပုံတင်မိတ္တူဓာတ်ပုံနှစ်ပုံပညာရည်အချင်းထောက်ကန်စာနှင့်ရက်ကွက်အုပ်ချုပ်ရေးမှူးဤဇာရိတထောက်ကန်စာပူးတွဲတင်ပြရမှာဖြစ်ကာလျှောက်လွှာများကိုမြို့နယ်အလိုက်ပြည်သူ့ကျန်းမာရေးဌာနများမှတဆင့်ကျန်းမာရေးဝန်ထမ်းဌာနသို့တင်သွင်းရမယ်လို့သိရပါတယ်။တင်နန်းကာလမှာ၈လဖြစ်ပြီးအနည်းဆုံး၅နှစ်တာဝန်ထမ်းဆောင်ရမည်ဖြစ်ကာဤအစီအစဉ်သည်ရခိုင်ပြည်ကျမ်းမာရေးဆောင်ရှောက်မှုလိုအပ်ချက်များကိုဖြည့်ဆည်းရန်ရည်ရွယ်ထားတယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ကျင်းငှက်များအသိုက်အတွင်းဥများဥချပြီးတားပေါက်ချိန်မင်းတက်မြို့နယ်အတွင်းငှက်ပြစ်အမဲလိုက်ချင်းကိုရှောင်ကျဉ်ရန်ဒေသန္တရအမိန့်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မေလနှင့်ဇွန်လသည်ကျင်းငှက်များအသိုက်အတွင်းဥများဥချပြီးတားပေါက်ချိန်ဖြစ်သောကြောင့်ဤအဖိုးတန်သဘာဝတော်ရိုင်းတိရိစ္ဆာန်များကိုကာကွယ်ရန်အတွက်မင်းတက်မြို့နယ်အတွင်းလေးတနက်များ2မီတနက်များ.22တနက်များလောက်လေးကွာများဖြင့်ငှက်ပြစ်အမဲလိုက်ချင်းကို2025ခုနှစ်မေလ1ရက်နေ့မှဇွန်လ30ရက်နေ့အထိနှစ်လတိတိတားမြစ်ပိတ်ပင်လိုက်ကြောင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှသတင်းထုတ်ပြန်ပါသည်။မင်းတက်မြို့နယ်ဒေသအတွင်းရှိကျင်းငှက်များသည်ရှားပါငှက်မျိုးစိတ်တွင်ပါဝင်ကြပြီးအဖိုးတန်သဘာဝအမွေအနှစ်များဖြစ်သောကြောင့်ဝိုင်းဝန်းထိမ့်သိမ်းကြရမည်ဖြစ်သည့်အပြင်အနာဂတ်ကာလတွင်လည်းဒေသခံပြည်သူများအတွက်ခရီးသွားလာရေးကဏ္ဍမှတဆင့်ဝင်ငွေရရှိစေမည်ဖြစ်သောကြောင့်တားမြစ်ချက်ကိုအလေးနက်လိုက်နာကြပါရန်နှင့်လိုက်နာခြင်းမရှိပါကတည်ဆဲဥပဒေများအရေးယူခြင်းခံရမည်ဖြစ်တယ်လို့ဖော်ပြထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ရေဒီယိုအယူဂျီမှဆက်လက်တင်နေပါရရှင်။အခုဆက်လက်ပြီးလေးဆန်ဝင်ရေးသားထားတဲ့ဘစ်ကွတ်မုတ်တွေချက်ချားလေးဆိုတဲ့ဆောင်းပါးကိုလွတ်လပ်နေဦးမှတင်ဆက်ပေးမှာဖြစ်ပါရရှင်
။ဘစ်ကွတ်မုတ်တွေချက်ချားလေကျွန်တော်တို့ငယ1980ကျော်ကာလတုန်းကတန်တစ်တာကြီးချက်ချားလေဆိုတဲ့နာမည်နဲ့ရုပ်ရှင်တကားပြဘူးတယ်။ဟာတာကားလိုပဲမှတ်မိတော့တယ်။ဇလန်းဆက်ကွက်နဲ့ဘယ်သူတွေတရုတ်ဆောင်ထားတာဆိုတာတော့မမှတ်မိတော့ပါဘူး။အခုတော့ကုလစားနပ်ရိက္ခာဖွဲ့ကလှူတဲ့ဘစ်ကွတ်မုတ်ထုပ်တွေဈေးကွက်တဲရောက်လာဆိုပြီးဘစ်ကွတ်မုတ်ထုပ်တွေငလျင်ပေးမှာချာချာလဲကုန်ပြန်တယ်။ပထမဆုံး Facebook ပေါ်တက်လာတာကငလျင်ပေးအတွက်ကုလကလှူထားတဲ့ Hottie ဘစ်ကွတ်မုတ်ထုပ်တွေတစ်ထုပ်ကျပ်900နဲ့ဝယ်လို့ရတယ်။ဘစ်ကွတ်မုတ်ထုပ်အပြာရောင်လေးနဲ့တင်ထားတာတွေ့လိုက်ရပြီးရှစ်ဆင့်နောက်ဆင့်ဆိုသလိုသက်ဆိုင်ရာကုလစားရည်ရိက္ခာဖွဲ့ကငလျင်ပေးအတွက်သူတို့လှူထားတဲ့ဘစ်ကွတ်မုတ်တွေရောင်းလို့မရပါဘူးရောင်းတာတွေ့ရင်အေးအေးယူမယ်လို့ကြေညာချက်ထုတ်လာတယ်ဒီကြေညာချက်ပေါ်အမိပြုပြီးသတင်းဌာနတွေကသတင်းထက်ဆင့်ထုတ်ပြန်လိုက်ကြတာဘစ်ကွတ်မုတ်ထုပ်တွေချချလဲကုန်ပါတော့တယ် UN မြန်မာရဲ့ထုတ်ပြန်ချက်တစ်ခုမှာဒီဘစ်ကွတ်တွေဟာအရေးပေါ်အခြေအနေဖြစ်လာတဲ့အခါပုံမှန်အစားအသောက်တွေကိုချက်ပြုတ်ဖို့နဲ့ဝယ်ယူစားသုံးဖို့မဖြစ်နိုင်တော့တဲ့အချိန်မျိုးမှာအရေးပေါ်ချက်ချင်းစားသုံးနိုင်မှုရည်ရွယ်ထုတ်လုပ်ထားတဲ့အရေးကြီးတဲ့လူသားစာနာအကူအညီမှုတစ်မျိုးပါကမ္ဘာစားနပ်ရိက္ခာအစည်းအဝေး WFP ဟာငလျင်လှုပ်ပြီး48နိုင်ငံအတွင်းမှာငလျင်ပေးသင့်ပြည်သူတွေအတွက်အာဟာရဖြစ်ဘစ်ကွတ်တွေစတင်ဖြန့်ဝေခဲ့ပါတယ်ဒီဘစ်ကွတ်တွေကရောင်းရမဟုတ်ပါဘူးအခုပုံမှန်တမင်းစားသောက်နိုင်ပြီဆိုရင်ပိုရှံနေတဲ့ဘစ်ကွတ်တွေကိုမိမိထက်ပိုလိုအပ်နေသူတွေစီကိုမျှဝေပေးလိုက်ပါလို့ဖော်ပြတယ်နေပြည်တော်မှာ WFPဟာရဖြစ်ဘစ်ကွတ်တွေရောင်းချနေတယ်လို့ဆိုရှယ်မီဒီယာမှာရေးနေကြတာ WFP ကသိရှိထားပြီးဖြစ်ပါတယ်။အဲဒါလိုရေးသားချက်တွေမှာတက်တဲ့အထောက်အထားတစ်စုံတစ်ရာမတွေ့ရပါဘူး။နေပြည်တော်မှာအဟာရဖြစ်ဘစ်ကွတ်တွေကိုဧပြီလ1ရက်နေ့ကနောက်ဆုံးဖြန့်ဝေခဲ့တာဖြစ်ပါတယ်လို့လည်းဆိုထားတယ်။ဘာတွေဘလို့ဖြစ်တယ်ဆိုတာတစ်စုံတစ်စသိရမလားဆိုပြီးသတင်းဌာနတချို့ကဘစ်ကွတ်သတင်းတောက်တွေအောက်ကကော့မက်တွေလိုက်ဖတ်ကြည့်တယ်။စကိုင်းငလျင်တန်အကြီးကျယ်ခံရတဲ့စကိုင်းမန္တလေးနဲ့နေပြည်တော်ကပြည်သူတချို့ကအဲ့ဒီဘစ်ကွတ်ဝေတာရလိုက်တယ်စားလိုက်ရတယ်လို့ဝင်ရေးကြသလိုတချို့ကတော့ဒီဘစ်ကွတ်ထုတ်ကိုမြင်တာမမြင်ဘူးလိုက်ဘူးလို့လည်းရေးကြတယ်တချို့ကနေပြည်တော်မှာဝယ်လို့ရတယ်လို့ဝင်ရေးကြသလိုတချို့ကတော့သူတို့ကိုယ်တိုင်တထုပ်900ကျပ်နဲ့ရောင်းပြီးဟင်းစားဝယ်ချက်စားလိုက်တယ်လို့ရေးထားတာလည်းတွေ့ရပါတယ်ကော့မန့်အများစုကတော့ နာဂစ်တုံးကလိုပဲကယ်ဆယ်ရေးပစ္စည်းတွေကမြို့နယ်ဈေးတွေစီရောက်ကုန်ပြီး UN ကစစ်တပ်ကိုသွားပေးလို့ကယ်ဆယ်ရေးပစ္စည်းတွေဈေးထဲရောက်ကုန်တာလို့ဝန်ရေးထားကြတာတွေ့ရတယ်။စိုးရိမ်ဖို့ပဲတတ်တဲ့ UN နဲ့အယုံကြည်မရှိတဲ့စစ်တပ်ကိုနှစ်ပြားမတန်အောင်ချွတ်ချွတ်ဖက်ဖက်ရေးထားကြတဲ့ကွန်မန့်တွေကလည်းများတယ်။ကျွန်တော်စဉ်းစားကြည့်တယ်။ Biscuit Mode ဆိုတာကိုမြန်မာပြည်သားတွေသိကြိုက်ကြတာမဟုတ်ဘူး။တထုပ်900ဆိုတဲ့ဈေးကလည်းပဲပြုတ်9ချက်သားဖို့ပဲရှိတယ်။ဒီတော့UN biscuit ထုတ်တွေတထုပ်ကျ900နဲ့ရောင်းနေဆိုတာဖြစ်နိုင်ချေနေတယ်။ဒါဖြစ်ဘာလို့ biscuit သတင်းကဒီလောက်ညံနေရလဲ UN ပါဝင်နိုင်ငံတကာကငလျင်ပေးအတွက်ပေးဖို့လှူဒန်းထားတဲ့ကယ်ဆယ်ရေးပစ္စည်းတွေတန်ချိန်ထောင်နဲ့ချပြီးမြန်မာပြည်ထဲရောက်နေတာကိုစစ်တပ်ကရောင်းစားပြစ်မှာစိုးလို့ biscuit မဟုတ်ဥပမာပြုပြီးသတင်းလုံနေတာဖြစ်နိုင်ကြောင်းတွေ့လိုက်ရတယ်။စရှိတဲ့စစ်တပ်မှု UN ပါဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနိုင်ငံတွေကဒီလိုသတင်းတွေထွက်လာတာရှိတယ်နော်ဆိုပြီးစစ်တပ်ကိုအယုံကြည်မရှိကြောင်းတနည်းတလန်းကဖော်ထုတ်ပြတာတာလည်းဖြစ်နိုင်တယ်မြန်မာလူထုကတော့ UN ကိုရောစစ်တပ်ကိုပါငကိုကလေးကသိပ်ပြီးအကူအထာမပြုတ်သလိုအယုံကြည်လဲနေတယ် UN ဘက်ကတော့ WFP ရဲ့အထောက်ပံ့တွေကအမြဲတမ်းအခမဲ့ဖြစ်ပါတယ် WFP ရဲ့အထောက်ပံ့တွေနဲ့ပတ်သက်ပြီးမေးမြန်းခြင်းသတင်းပို့ချင်တာတွေရှိခဲ့ရင်တော့ myanmar.cemf@wfp.org ကို email ပေးပို့နိုင်တယ်လို့WFP ရဲ့အကူအညီပေးရေးဖုန်းတွေဖြစ်တဲ့3988339669664819နဲ့3992648194တို့ကိုလည်းဓာတ်ရိုက်ဆက်သွယ်နိုင်ပါတယ်။များပြည်သူကပေးပို့လာတဲ့အကြံပြုချက်တွေနဲ့စိုးရိမ်စကားတွေကိုတံပိုးထားပြီးကျေးဇူးလည်းတင်ရှိပါတယ်လို့သတင်းစကားပါထားပါတယ်။ဒီတစ်ခါစိုးရိမ်တာကတော့ UN ရောအများပြည်သူရောပဲ။ UN ရဲ့စကိုင်းငလျင်၄ဘက်ပြည့်ထုတ်ပြန်ချက်ရငလျင်ပေးတင်ပြည်သူတွေဟာဘေးကင်းသောအမိုးအကာရေတပ်နဲ့တန့်ရှင်းရေးရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုပြည်စုံသောအကာအကွယ်ပေးရေးဝန်ဆောင်မှုများနဲ့ငွေသားကူညီများအရေးတကြီးလိုအပ်နေတုံးပါစစ်တပ်ကတော့ငလျင်ကယ်ဆယ်ရေးပစ္စည်းတွေကိုနေပြည်တော်စကိုင်းမန္တလေးနဲ့ရှမ်းပြည်နယ်တို့စီဖြန့်ဝေထားပြီးလို့ဧပြီလ23မှာသတင်းထုတ်တယ်အောက်ခြေပြည်သူတွေကသူတို့စီမရောက်သေးဘူးလို့ပြောတယ်စကိုင်းငလျင်မှာပျောက်ချက်သားကောင်းနေတဲ့လူကယ်ပြန်ဌာနကဘယ်သူကဘလောက်ပျက်စီးတယ်ပျက်စီးမှုပမာဏကိုအချိုးချပြီးတော့မှအစိုးရအဖွဲ့စီတင်ပေးရပါတယ်အစိုးရအဖွဲ့ကနေပြီးတော့အဲ့ဒါကိုသူဟာသူဖြန့်ခွဲတာပါအကူအညီတွေမရကြသေးဘူးဆိုတာကသူတို့တွေကသက်ဆိုင်ရာထွေအုပ်တွေနဲ့ချိတ်ဆက်ရပါမယ်သက်ဆိုင်ရာထွေအုပ်တွေနဲ့ချက်ဆက်ပြီးတော့မှညှိနှိုင်းပါမယ်မဟုတ်ဘူးဆိုလို့ရှိရင်တော့အလံဝေးနေမှာတချို့အချက်လက်တွေမရတာကအဲ့ဒါတွေပေါ့နော်သူတို့ကကိုယ့်အစီအစဉ်နဲ့ကိုယ်နေနေကြတာတွေရှိတယ်လीအထောက်ပံ့မှမရတဲ့သူတွေကသက်ဆိုင်ရာထွေအုပ်နဲ့ချိတ်ဆက်ရပါမယ်လို့RFV မြန်မာပိုင်းကိုပြောတာတွေ့ရတယ်။ထွေအုပ်နဲ့ချိတ်ဆက်မှဆိုကြတဲ့က UN Biscuit ထုတ်ချာချာလဲတာထက်ဆိုတော့မှာပါ။အစင်စင်သောနန်းဝန်တန်းတွေငလျင်ကယ်ဆယ်ရေးပစ္စည်းတွေကိုခွဲဝေစားကြပေတော့လို့ပါမစ်ပေးလိုက်တယ်လို့ဖြစ်ကုန်တော့မှာ။လူကယ်ပြန်ပြောတဲ့အစိုးရအဖွဲ့ဆိုတာကိုအခုအခါတခိုးတမျှအဖွဲ့ဖြစ်နေတာပါ။ပြောစရာစကားတော့မရှိတော့ပါဘူး။တကယ်တော့ Biscuit မုတ်ထုတ်တွေရောငလျင်ဘေးသင့်ပြည်သူတွေရောစစ်ဘေးသင့်ပြည်သူတွေအားလုံးဟာစစ်တပ်ကပေးတဲ့ဒုက္ခပေါင်းစုံတော်တဲ့မှာချာချာလဲနေကြတာပါပဲရေးသူလေးဆန်းဝင်တော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
ရေဒီယို UNG သောတာရှင်များရှင်ဆက်လက်ပြီးရေဒီယို UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြဖြစ်ပါတယ်ရှင်
နာတုန်မရိုင်နောတုံခခုမ်ဖရမ်ကူလမ်ကူလင်ဟာမင်းထုတ်ချပ်ချင်းဟုထူရီမင်းအခါနီတုံဝန်ထူလီကျူမင်းဒတ်မန်ဂိုယူခိဆရီခဇရီကာနာကဘီဘိုင်ချီယာချာရီမင်းတမန်ရူငါတန်ကနောထူအန်ရှူနာကမောမင်းနိုင်ပါကိနီချီတန်ခိနာလီကျူချင်းနော်ရှင်အော်ဂနိုက်ဇေးရှင်းစန်ဒိုစန်ဒစ်နောချောက်ထာရီအခဘနာအော့ဖ်ဂျီမောဖီမင်းအခါနီจุดยาทุนาลีจูมกุยกุสมังอยู่อังกฤษนกขยงกับสีผู้มีชาวสกทิสเนลิมกิพยาดมบกิจิมอจุดยาทุยันทุลีจูคิวโกสิบดงฮาคามังอยู่ अंग्रेजी कंग कपनी बुम खंग रु सी टी एफ हा खा लो पांगी चांग थुरी क्याकनी खोसुई खोयु मिंदा मारो कुंगा खिसा काना रि कबी बाबा खोहुम लेचु ख्यारिय खदा बैनाव किजिया मिंदा मारो उना दंगनो मिंग थुक छा अंग हुप थुंग छगनी खगुम थम गुलम गुलिंग फा मिंग थुक छा दुंग कनो जोम बुक छा थुम कि खदा ख्यारि पेंग पेंग खिसरि युना काना कबी बाई छिया थुमी छगकनी मिंदा मारो ओके ट्रिलॉग खिसरि लेचु माइलो थुक किया खिसरि ग्या कमया अचुन रिचु अंगनिया छोंबाइ थुकि माउ लखय खिनुयु अखोही कनो लेलाप्लुकिया ख्यांगदेमलो खुख्यांगिपबना ओमलोखाय केसी अटुबे खिसरि युना कबीवाय जिया थुंछना लिजु खुख्यांगमानो लंगने अमिलक टुवाय जिया थुमिछना कुप्रेटकुनी चिनार्शने ऑर्गनाइजेशन सेनोसियन देफा अमथिना वया अक्सुबिया थिंथाना कु फख्यांग युफी गालुतुथिंगुरि जिया बिख्याम कुलेको हुथुंछगिनी अजुना राकापोंपा सिमथिना लिजु मिंगथुख्या सांगनो कुलिंगफा खुदा खोंहुमछलिंगफा बीवाया केने अजुनु काइदुलखले जुमिं थुख्या दुंगकनो छाखदा लने मेप्रेन बाजिया सेंदो सेनडीएफ नो थुछोगिनी फ्लामु ओपकिया चिनर्शने डिफेंस फोर्स सेनडीएफ लिजु चिनिनो चिमब्रदा हुगुंगा केने कोगुम फ्रम कुलम कुरिंगफा पिख्या अंगनोटंगा चिमब्रदा हु ऑपरेशन जिया फ्लामांगरो जुमफी अमिला बाथिं ओपकिनी मगुइखु सोमांगरो पिरो टुमाटुंग अंग्रिसिनो खायुंगो पुख्यासि हुमी अंगबाय थुमला अंफोसा टुमाट स्ने लिमगि फि ख्यासंग्रि अपकि जियाप्रिकुनि खगुमफ्राम गुलाम गुलिंग मा मिंग थुख्या अ खोंवा दं हिमखिन सालहबु अंग्रसिनो खानजोंन अकागिने सक्का ख्यासंग रियुंग लेजु अखगुम थुमकिब्ला फ्लिकिब्लाव ख्यासक थुम चुटिया हुमि आम होतमा जियाप्रिकुनि चुटिया अखगुम श्रलिंग फालो लोकिया बामी फजा हिजुमफि अनिलेमना ओमने इमदुंगला क्यों इम कोलो अदिना अपकि जिया प्रेतक्रुनि ख्योखो सिबदं हखामंगलोयु अंग्रेजी कुकांग का पलिंग बुम ख्यांसंग रुई पन्ना ओप की जिया सीटे फा खानो मिंग थुक ख्या रु हुप थुंग छगिनी अजुना ख्यांसंग रुई लिजु मिंग थुक ख्या अंग हुप सीटे फा खानो अक पन्ना केने खुक ख्यांग रि तंगा कोम दु की अंग्रेजी कुकांग का उफिम काना ओप खा जिया सीटे फा खानो थ्वा छना कमो निमथिन दुरिने अदुंग अंग थुमिंग गा लिजु असिम बंग ग्या खानी म्यामा खुक्रों ला ख्यो हुन ब ग्या ख्यो जा ख्या रि निवान अयो थी सिना अंगाय ना रि आयो माइने ले बुम खुन न मिचें न सजिया सिंगन ओपन लुनी लुबा फैनावान राइने उम कोकुम टंगसी मबा खोयु खेंगलुक पोय रुय फुआ ख्यांग अदम असना अलिमना ओपकिनी लेम माइन्सला केक साक थेगिया खेंगलुंग रुलेजु आंगलुंग कदंग उने आंगशो अगलम ओकुलुम अखा अम्बुचिया अमिंखराना ओपकिनी लेम माइन्सला खेंगलुक पोय रुलेजु अजाव अमिंग टुंका नामना अमुन रुयु अटुबक्षु अमिंग टुंका नाका अमुन रुयु हुनिंगने अजुन रुया हुनु रोग अग्यागु खेंगलुक पोय रुजु अइया क्याउनो जिया ngaina wai thukhani केक्सक थिगिया खेंगलुक पोय रुला लेम माइन्सरी यामना ररुना सुंगोन टाउना मियोम खिनारी कबीवाई ओवाया अकदमा केक थे उने ख्यांगरी अमिलिन बाय अमिथुन अमाय वया क्याक सा हिंगिने नंगा ओमनाका पेयुंगा ओवाया अचुन मई मई रुई नहु अक्याकु अहि ख्यांगा नमथिन दुबाय चुना गगेने नंगा फोफिंग ओवाय का क्या खांग लेजु बैनाक तुमा बिने अचुना मोंगलाम रि मिजिक्या अंगबुमा नमथिन बाय
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများက ဆူတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြမမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။